မရိကန်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမယ်ကာရှူဂျီဟာသူ့လက်ထက်ဖို့လိုအပ်တဲ့ဆေးရစတန်းတွေယူဖို့တူရကီနိုင်ငံအစ္စတန်ဘူကဆော်ဒီအာရေဗျကောင်စီရုံးကိုတွားရောက်ခဲ့မှာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံရတယ်လို့တူရကီအရာရှိတွေကကောက်ချက်ချပါတယ်။ဆော်ဒီအရာရှိတွေကတော့ဒီသတင်းတောက်ကိုရက်တော်ကြာမတွေ့ခဲ့တယ်လို့ဒီဆွဆွဲချက်တွေကအခြေမြင့်ရှိဘူးလို့ပြောပါတယ်။အင်ကာနိကောင်စီရုံးရှေ့စောင့်နေတဲ့သူ့ရဲ့ရီးစားဖြစ်သူ Hattis Kanjis ကတော့ဒီအဆောက်အဦကနေသူ့ရီးစားပြန်မထွက်လာတော့ဘူးလို့ပြောပါတယ်။ဒီကိစ္စကိုဆက်ဆောင်ရမှာဖြစ်ပြီးတင်ဝင်စုံစမ်းလို့ရတဲ့အချက်တွေကိုကဘာကိုတင်ပြမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကပြောပါတယ်။ဒါပြင်ကောင်စီရုံးအဝင်ထွက်ကိုထောက်လှမ်းရေးဗီဒီယိုတွေမှာရဲကစစ်ဆေးနေတယ်လို့ Istanbul လေဆိပ်မှာပါစစ်ဆေးနေကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့အင်ကာနီက Istanbul လေဆိပ်ကို Saudi နိုင်ငံသား15ယောက်လင်းခီးစင်နှစ်ခုနဲ့လာပြီးသူတို့တွေဟာကာရှိုးကြီးနဲ့အတူကောင်စီရုံးမှာရှိနေတယ်လို့ရဲတွေကပြောပါတယ်။